ယူကရိန်းနိုင်ငံမာရီယိုပိုစိတ်ကမ်းမြို့ကရုရှားတပ်တွေအဝိုင်းခံနေရတဲ့အဇော့စတာတပ်မဏိစစ်ရုံတွေကယူကရိန်းစစ်သားနောက်ထပ်ရာနဲ့ချီးပြီးလက်နက်ချခဲ့တဲ့အတွက်ဒီသတင်းပတ်ထဲမှာလက်နက်ချသူစုစုပေါင်း1930ရှိသွားပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကကြက်တပရီးနေမှာပြောပါတယ်။တပ်မဏိစစ်ရုံကနေရုရှားတပ်တွေကိုခုခံနေတဲ့ယူကရိန်းတပ်သားတွေလက်နက်ချတာကို ICRC နိုင်ငံတကာချက်ချင်းဖွဲ့ကအင်္ဂါနေ့ကစတင်စည်ရင်ပြုစုနေတာဖြစ်ပြီးကျတဲ့ပရင်းနေမှာလဲဆက်ပြီးလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဒီစစ်တုံးပန်းတွေကိုထိမ့်သိမ့်တဲ့နေရာစီကို ICRC ကနေပို့ပေးတာမဟုတ်ဘဲတူးချင်းရဲ့အမီမိုးရဲနဲ့အနီးဆက်ဆုံးဆွေမျိုးလိုကိုရီးအချက်လက်ပုံစံဖြစ်စင်ရင်တွေကိုပြုစုပေးရတာဖြစ်ပြီးဒါဟာအဖမ်းခံရသူတွေကိုသူတို့ရဲ့ဆွေမျိုးမိသင်္ဃာတွေအဆက်အသွယ်လုပ်နိုင်မှုဖြစ်ကြောင်းပြောပါတယ်။အခုလိုလက်နက်ချတဲ့ယူကရိန်းစစ်သားအရေးအတွက်နဲ့ပတ်သက်ပြီးရုရှားရဲ့သတင်းထုတ်ပြန်မှုကိုယူကရိန်းအာဏာပိုင်တွေကတော့အတိမပြုသေးပါဘူး။ဒီစစ်တုံးပန်းတွေကိုအရက်သားတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုကင်းတွေမှာပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှာဖြစ်ကြောင်းရုရှားစုံစမ်းရေးဌာနကပြောကြားနေချိန်မှာပဲယူကရိန်းဘက်ကတော့သူတို့ကိုအကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့ပြန်ပြီးခေါ်ယူနိုင်မှုအတွက်မျှော်လင့်နေတာပါ။